မင်္ဂလာပါဆိုရတဲ့အတွက်တရားဝင်မှုဟာအလွန်ကိုအရေးကြီးပါတယ်ဒီမိုကရေစီလို့ပြောကြတဲ့အခါပြည်သူလူထုအတွက်ပြည်သူလူထုကတရားမျှတလွတ်လပ်သောရွေးကောက်ပွဲနည်းလမ်းနဲ့ရွေးချယ်တင်မြှောက်တဲ့အစိုးရလို့နားလည်တတ်ကြပါတယ်ဒါကြောင့်ခေတ်ပြိုင်ဒီမိုကရေစီအစိုးရစနစ်မှာတရားဝင်မှုအတွက်ရွေးကောက်ပွဲကအဓိကကျပါတယ်ဒါပေမဲ့ဒါနဲ့လည်းဘလုံးလောက်ပြန်ပါဘူးဒီမိုကရေစီသဘောအရတရားဝင်မှု ိုင်တဲ့အစိုးရစနစ်ခိုင်မာမခိုင်မာဆိုတဲ့သဘောပါပါဝင်လာပါတယ်ပြည်သူလူထုရဲ့ဘဝတိုးတက်ရေးအတွက်ဖြစ်တာကြောင့်ပြည်သူလူထုကပဲဒီအုပ်ချုပ်ပုံမှာတော့ချက်ဖြစ်ပါတယ်ဒါကြောင့်ပြည်သူလူထုရဲ့သိပိုင်ခွင့်တနည်းပြောရင်သတင်းရယူပိုင်ခွင့်ကိုအတိမပြုလေးစားတဲ့စနစ်တွေနဲ့အုပ်ချုပ်ပုံကိုတည်ဆောက်ကြရပါတယ်အဲဒါကြောင့်လဲပွင့်လင်းမြင်သာရေးတာဝန်ခံမှုရှိရေးနဲ့မူဝါဒကောင်းများချမှတ်ကောင်းတဲ့ပေါ်ရေးတွေဟာအုပ်ချုပ်ရေးပြည်ပြပြောင်းလဲရေးတွေမှာအဓိကအချက်တွေဖြစ်လာကြတာပါဒီအကြောင်းတွေကိုပါတကူဘွဲ့ယူဖို့စ조사နေတဲ့ကိုအောင်ဟိန်းနဲ့ဒီပတ်ဆွေးနွေးထားပါတယ်ကိုအောင်ဟိန်းဟာမြန်မာနိုင်ငံမှာလူမှုစီးပွားဆရာမူဝါဒလေ့လာရေးဌာနနဲ့မစ္စိကန်တက်ကတိုလိုပူးပေါင်းပြီးလေယာဉ်စိုက်ပျိုးရေးဆရာထုတ်လုပ်မှုဝင်းဆက်သူတည်နာတွေလောက်ခဲ့ကြရမှာတော်တော်များများသူတည်နာတွေမှာပါဝင်ခဲ့တဲ့သူတယောက်ပါအခုခါမှာတော့အော့စတရိုတက်ကလိုမှာဆက်လက်လေ့လာနေပါတယ်။ကိုအောင်ဟင်းကိုကျွန်တော်အခုလိုစပြီးမေးကြည့်ပါတယ်။အဲ့တော့ပထမဦးဆုံးကိုအောင်ဟင်းကိုကျွန်တော်စပြီးမေးချင်တာကတော့ဒီမိုကရေစီနဲ့အုပ်ချုပ်ရေးစနစ်ဒီမိုကရေစီကိုအုပ်ချုပ်ရေးစနစ်ကဘယ်လိုအထောက်ပံ့ပြုနိုင်တယ်ဘယ်လိုအားနည်းအောင်လုပ်နိုင်တယ်ဆိုတဲ့အကြောင်းလေးနဲ့ကျွန်တော်တို့စကြည့်အောင်ပါ။ကိုအောင်ဟင်းပြောပြပါအောင်။
ဟုတ်ကဲ့ဆရာအတိအကျတော့ဆရာခုနပြောလို့ပေါ့နော်ဒီဒီမိုကရေစီနဲ့အုပ်ချုပ်ရေးဆိုရင်ကျွန်တော်တို့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ဥပမာဆိုပါဆိုဆရာ Council of Europe ဆိုရင်သူတို့ချမှတ်ထားတဲ့ Democratic Good Governance ပေါ့နော်ဆရာဒီစနစ်ချက်ညွှန်းဆိုတဲ့ပေါ့ဆရာအဲ့လိုချိန်ဆထားတာရှိတယ်ပေါ့ဒီစနစ်ချက်ထဲမှာကျွန်တော်တို့နိုင်ငံရေးနဲ့သက်ဆိုင်တဲ့ဟာတွေပါတယ်ဥပမာလွတ်လပ်ပြီးတော့ကြားမျှတမှုရှိတဲ့ဟိုဟာရွေးကောက်ပွဲဖြစ်ရမယ်ပေါ့နော်ဒါပေမဲ့အုပ်ချုပ်ရေးနဲ့အဓိကထားပြီးပါတဲ့ခါတွေကြတော့ဥပမာဘယ်လိုလဲဆိုတော့သူကတောင်းဝန်ယူမှုတောင်းဝန်ခံမှုရှိတဲ့အုပ်ချုပ်ရေးဖြစ်ရမယ်နောက်ကျွန်တော်တို့ဝင်လင်းညင်သာမှုရှိတဲ့အုပ်ချုပ်ရေးဖြစ်ရမယ်။အဲနောက်ဥမာပေါ့ဖြစ်ရောက်တဲ့အုပ်ချုပ်ရေးဖြစ်ရမယ်ပေါ့နော်။ဆရာဒါတွေလည်းပါတယ်ပေါ့နော်။အဲကြတော့တို့ဒီခုနနိုင်ငံတကာအတွေးမှာတော့တို့ဒီမိုကရေစီနဲ့အုပ်ချုပ်ရေးကိုချိတ်ဆက်တဲ့အခါမှာဒီလိုဖြစ်တင်နေဆိုရယ်စံညွှန်းတွေတော့ဆက်မထားတာရှိရောဟုတ်ကဲ
့။ဟုတ်ကဲ့။အဲ့ဒီအကြောင်းချက်လေးတွေကိုပဲကျွန်တော်တို့နည်းနည်းပို့ပြီးတော့ပေါ့နော်။အဓိကအချက်တွေပေါ့ခုန12ချက်ထဲကအဓိကကြားတဲ့အချက်ကလေးတွေကိုပဲကျွန်တော်ပြန်သွားရအောင်ပေါ့နော်။ပထမဦးဆုံးအပွင့်လင်းမြင်သာရေးဆိုတဲ့အကြောင်းချက်ကိုမြန်မာနိုင်ငံမှာအုပ်ချုပ်ရေးပြုပြင်ပြောင်းလဲရေးလုပ်တဲ့အခါမှာလည်းနိုင်ငံတကာအဖွဲ့အစည်းတွေကအလေးပေးပြီးပြောကြတာရှိပါတယ်။ဒါကြောင့်အစိုးရအဖွဲ့တစ်ဖွဲ့အစိုးရဌာနတွေဟာပွင့်လင်းမြင်သာဖို့လိုအပ်တာလေ။
ကျွန်တော်နှစ်ပိုင်းအဓိကရှိမယ်ထင်တယ်နော်။တစ်ပိုင်းကကျတော့ခုနကျွန်တော်ဒီမိုကရေစီကိုအခြေခံတဲ့ကျွန်တော်အုပ်ချုပ်ရေးဆိုတဲ့အခါကျတော့အဓိကတော့လွယ်လွယ်နဲ့ပြောမယ်ဆိုရင်တော့ပြည်သူကိုအခြေခံတဲ့အုပ်ချုပ်ရေးပေါ့ဗျာ။အဲ့ကြတော့တစ်ဖက်ကကြည့်မယ်ဆိုရင်ကျွန်တော်တို့ဒီမိုကရေစီမူဝါဒဒီမိုကရေစီ principle တွေဘက်ကကြည့်မယ်ဆိုရင်တော့အာဏာကိုအလွဲသုံးစားပြုလုပ်ခြင်းမရှိအောင်ကျွန်တော်တို့ဝင်လင်းညင်သာမှုရှိတင်တယ်ပေါ့နောက်တစ်ခုကကျတော့အုပ်ချုပ်ရေးပိုင်းကကြည့်မယ်ဆိုရင်ကျတော့ကျွန်တော်ဘာလို့ဝင်လင်းညင်သာမှုရှိတင်တယ်ဆိုတော့သူကထိရောက်မှုရှိအောင်ပေါ့ဆရာနော်ဒီဘာဖြစ်လို့လဲဆိုတော့ခုနအထူးသဖြင့်ကျွန်တော်တို့ဟိုပြည်သူအနေနဲ့ဝင်လင်းအုပ်ချုပ်တဲ့အခါမှာဝင်လင်းညင်သာမှုရှိမှသာလေပြည်သူအနေနဲ့ခံလိုက်တဲ့မူဝါဒတွေခံလိုက်တဲ့အကောင့်ထဲပေါ်လိုက်တဲ့စီမံကိန်းတွေဟာပြည်သူရဲ့တကယ့်လိုအပ်ချက်ကိုတိတိယယောက်ဖိစင်းနိုင်ပြန်ရှိမရှိပြည်သူအနေနဲ့ပြန်ပြီးအပြည့်ဖြတ်နိုင်မှာဖြစ်တာပေါ့ဆရာနော်။အဲ့ဒီအတွက်ကြောင့်အရေးပါတယ်လို့ကျွန်တော်တို့ထင
်ပါတယ်။ဟုတ်တယ်။ဒီမိုကရေစီလို့ပြောတဲ့အခါမှာလည်းကျွန်တော်တို့ပြည်သူလူထုအတွက်ပြည်သူလူထုကတရားမျှတလွတ်လပ်တော်ရွေးကောက်ပွဲနိလန်းတွေနဲ့ရွေးချယ်တင်မြှောက်လိုက်တဲ့အစိုးရလို့ပြောကြတာ။အဲ့တော့ပြည်သူလူထုစီကနေလာတဲ့ပြည်သူလူထုစီပြန်သွားမယ်ဆိုတော့ပြည်သူလူထုပါဝင်နိုင်ရေးပေါ့နော်။ဒီတော့ရပွင့်လင်းမြင်သာရေးကလည်းခုနကော်ဝင်းပြောသွားသလိုအဓိကတော်တော်လေးအရေးကြီးပါတယ်။တာဝန်ခံမှုနဲ့ပတ်သက်ပြီးတော့လည်းဒါနိုင်ငံတကာအဖွဲ့အစည်းတွေရောအုပ်ချုပ်ရေးပြုပြင်ပြောင်းလဲမှုတွေမှာပါတော်တော်များများပြောကြတာရှိတယ်။အဲဘာကြောင့်လို့ကော်ဝင်းပြောချင်ပါလဲ
။ဘာလို့တာဝန်ခံမှုပြောကြရလဲဆိုတော့ပြည်သူကတာဝန်ပြည်သူကဆွဲပေးလိုက်တဲ့အာဏာကိုဒီအုပ်ချုပ်တဲ့လူတွေကနေအသုံးပြုကြတဲ့အခါမှာပြည်သူစံနာအတိုင်းပေါ့နော်ပြည်သူလူခုနပြောတဲ့အတိုင်းဆရာပြည်သူလူအပ်ချက်အတိုင်းတကယ်လုံးမလုံဆိုတာကဒီတာဝန်ခံမှုအပိုင်းနဲ့အများကြီးသွားပြီးတက်ဆိုင်တာပေါ့နော်အဲ့တော့ကမ္ဘာပံဥမာကမ္ဘာပံအနေနဲ့ကျတော့သူကနားလဲတာကျတော့တာဝန်ခံမှုအပိုင်းကိုဆိုတာနှစ်မျိုးသွားတာနားလဲကြတယ်ပေါ့
ဟုတ်ကဲ့
ဆိုရင်ဒီတာဝန်ခံမှုတာဝန်ယူမှုကိုကျွန်တော်တို့ခုနဒီအဆင့်ဆင့်ပြန်ပြီးတော့ထိန်းချုပ်ထားတဲ့သဘောပေါ့ဆရာနော်ဥမာပြည်သူကနေကျတော့နိုင်ငံရေး လောကမှာရှိတဲ့နိုင်ငံရေးသမားတွေကိုကျွန်တော်ရွေးကောက်ပွဲနဲ့ထိန်းချုပ်ခဲ့ပေါ့နိုင်ငံရေးသမားတွေကကြတော့ကျွန်တော်တို့ခုနအုပ်ချုပ်ရေးမှာရှိတဲ့လူတွေကိုကြတော့သူတို့ဒီတောင်းခံမှုတောင်းယူမှုရှိတဲ့ကော်မတီကြီးတွေနဲ့ပတ်သက်ကြတဲ့ထိန်းချုပ်ခဲ့ပေါ့နော်ဆရာကျွန်တော်မှာပါလီမန်ထရီကော်မတီလိုဟာမျိုးပေါ့
အ
ဲ့တော့ကျွန်တော်တို့ခုနဝန်ကြီးတွေကကြတော့အောက်ဆီယာလူတွေကိုပြန်ပြီးထိန်းချုပ်တယ်ပေါ့ဒါကတော့သူတို့ခုနကမ္ဘာပံပြောတာက long route of accountability ပဲလေနော်ဆရာ
ဟုတ်ကဲ့
ဒါပေမဲ့အဲ့ဒီအပြင်ခုနပြည်သူကနေပြန်ပြီးတော့တာဝန်ခံမှုတာဝန်ယူမှုကိုပြန်ပြီးထိန်းချုပ်တာလေးရှိတယ်အဲ့လားကြတော့အဓိကကတော့ပြည်သူဒီခုနကျွန်တော်မူဝါဒချမှတ်တဲ့အုပ်ချုပ်တဲ့အဆင့်ဆင့်မှာပြည်သူရဲ့ပါဝင်မှုကနေတစ်ဆင့်ပြန်ပြီးတော့ကျွန်တော်တာဝန်ခံမှုတာဝန်ယူမှုကိုပြန်ပြီးထိန်းချုပ်တာပေါ့နော်အဲ့ဒီထိန်းချုပ်မှုကအပေါ်ကနေထိန်းချုပ်တာလေအောက်ကနေထိန်းချုပ်တာလို့ပဲပြောကြအောင်ဆရာအဲ့နှစ်ခုနဲ့ပြန်ပြီးထမ်းကြရတာပေါ့နော်ထိန်းချုပ်ကြရတာ
ဟုတ်ကဲ့အဲ့ဒီလိုတာဝန်ခံမှုရှိလာအောင်လုပ်ကြတဲ့နီးနာရန်တရားတွေပေါ့နော်အခုနကောင်းရင်းပြောသွားတယ်ဆိုရင်အဲ့ဒီနီးနာရန်တရားစနစ်တွေပေါ့လေဆိုတော့အဲ့ဒါတွေအားလုံးဟာစောစောကကောင်းရင်းမူလအဖွင့်မှာပြောသွားသလိုပဲပြည်သူလူထုအတွက်ထိထိရောက်ရောက်အကျိုးပြုနိုင်ရေးနဲ့အများကြီးဆက်ဆက်နေမယ်လို့ထင်ပါတယ်ဆိုတော့
ဟုတ်ကဲ့
ဒီအုပ်ချုပ်မှုကိုပြောတဲ့အခါမှာလည်းကမ္ဘာဘဏ်ကအတိတ်ပဲဖွင့်ဆိုချက်တစ်ခုကိုကျွန်တော်ဖတ်ရတာဆိုလို့ရှိရင်အုတ်ချုပ်ရေးကောင်းတစ်ခုဆိုတာမူဝါဒကောင်းတစ်ခုကျင့်သုံးနိုင်တဲ့ပတ်ဝန်းကျင်ကိုဖန်တီးတာပဲဆိုတဲ့သဘောမျိုးလေးပြောထားတာကိုတွေ့ဝူးတယ်ပေါ့နော်ဆိုတော့ထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ဆိုရင်ဘလို့အကြောင်းချက်တွေများလိုမလဲဗ
ျမူဝါဒကိုထိထိရောက်ရောက်အကောင်းဆုံးဖွင့်နိုင်မယ်ဆိုရင်ကြတော့ဆရာအဓိကဆန်တော့ပြည်သူလူထုပါဝင်မှုကရေးကြည့်တယ်လို့တော့ကျွန်တော်တို့မြင်တယ်ပေါ့နော်ပြည်သူလူထုလိုအပ်ချက်ကဘာလဲဆိုတာပြည်သူလူထုကြုံတွေ့နေရတဲ့ချက်ချင်းကဘာလဲပြည်သူလူထုကျုံ့နေရတဲ့စိန်ခေါ်မှုတွေကပါလဲဆိုတော့အတားအတူတူချက်ချင်းနားလည်မှုကနေစမယ်ဆင်းနေပေါ့နော်ဗျာအဲ့ဒီကနေတစ်ဆင့်ခုနကျွန်တော်ဒီဖွံ့ဖြိုးပြီးနိုင်ငံတွေလို့ခေါ်တဲ့ဥမာ UK တို့ US တို့မှာဆိုကြတော့ကျွန်တော်တို့ခုနဒီကျွန်တော်ဥပဒေတွေကြားထမ်းပြီးတော့မူဝါဒဆမှတ်တဲ့လမ်းစဉ်တစ်ခုမှာပြည်သူလူထုနဲ့ဟိုပြည်သူလူထုကိုဖိတ်ခေါ်ပြီးတော့စနစ်တိုင်မှုတွေလုပ်ကိုလုပ်ရမယ်ဆိုတဲ့ဥပဒေတွေချမှတ်ထားတာမျိုးတွေအာရှိမယ်ပေါ့နော်ဗျာဒီဖွံ့ဖြိုးတဲ့နိုင်ငံတချို့မှာကြတော့အဲ့လိုဥပဒေမျိုးမရှိတော့ဒီလူလူတို့ကိုတနည်းတစ်ပုံနဲ့ဒီဥပဒေထားတာချင်းမရှိတော့တနည်းတစ်ပုံနဲ့ပါဝင်ခွင့်ရှိအောင်ဒူပန်နဲ့ဥပမာကြီးလည်းရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲမကြသိငယ်ကလည်းကိုအောင်ဟင်းကဒီစာတန်းဆောင်ကြီးဖို့အတွက်နိုင်ဂျီးရီးယားကိုသွားခဲ့တယ်ပေါ့နော်အာဖရိကနိုင်ငံတွေကိုသွားခဲ့တယ်ဆိုတော့ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကအဲ့ဒီလိုထိရောက်တဲ့အုပ်ချုပ်မှုကောင်းကိုကျင့်သုံးတဲ့နေရာမှာဘယ်လိုများကွက်ပြားခြားနာတာတွေ့ရလဲဗျ
ဟုတ်ကဲ့ဆရာဥမာခုနနည်းနည်းစပြီးတော့ပြောခဲ့သလိုပါပဲဆရာဥမာကျွန်တော်တို့ UK မှာဆိုရင်ကျွန်တော်တို့ဒီထိရောက်တဲ့မူဝါဒဆမှတ်ရေးဖြစ်ဖို့ဆိုရင်အထူးသဖြင့်ခုနကျွန်တော်ကပြောနေတဲ့အထက်မှာပြည်သူလူထုပါဝင်မှုကိုစောင့်ပေးပြီးကြောင်းနေအဲ့ကပဲဆက်ပြီးပြောကြတာပါဆရာပြည်သူလူထုပါဝင်မှုရှိအောင်ဆိုတော့ကျွန်တော်တို့ဒီဥပဒေချမှတ်ထားတာရှိတယ်ပေါ့နော်ကျွန်တော်ဒီ policy တစ်ခုချမှတ်တော့မယ်ဆိုရင်ပြည်သူလူထုနဲ့ပြည်သူလူထုကိုဒီ consultation လုပ်ရတဲ့ process မှာမဖြစ်မနေပါဝင်ခွင့်ပြီးအောင်ဥပဒေချမှတ်ထားတာမျိုးဖွံ့ဖြိုးပြီးနိုင်ငံတွေမှာ UK လိုမျိုးမှာပါဒါမှမဟုတ်ရင်ဥပဒေတစ်ခုကိုသတ်ချမှတ်တော့မယ်ဆိုရင်သူက consultation period ပေါ့နော်ဒီကာလအတွင်းမှာပြည်သူလူထုအနေနဲ့သူက complaint တင်လို့ရတယ်ဒီဥပဒေနဲ့ပတ်သက်ပြီးတော့နော်အဲ့လိုကာလမျိုးတွေသတ်မှတ်ထားကိုချမှတ်ကြမယ်ဆိုပြီးတော့ကျွန်တော်ဒီဖွံ့ဖြိုးရေးနိုင်ငံတွေမှာချမှတ်ထားလိုက်ပြည်ပေါ့နော်ဥပမာဖွံ့ဖြိုးဆဲနိုင်ငံတွေမှာကြတော့သူပါသက်ဆရာအိန္ဒိယလိုနိုင်ငံမျိုးမှာကြတော့တချို့စိတ်ချိန်မှာဆိုရင်သူကအောက်ခြေမှာရှိတဲ့ခုနဝန်ထမ်းတွေအစားသူတို့ကဒီလူထုအခြေခံနဲ့တခြားဖွဲ့စည်းကျွန်တော် CSO တွေခေါ်တာပေါ့နော် Civil Society Organization တွေကိုပါဝင်ခွင့်ရပြီးတော့သူတို့နဲ့ဆွေးနွေးတိုင်ပင်ပြီးတော့အာဒီကျွန်တော်တို့ဒီစီမံကိန်းတွေကိုဘယ်လိုအကောင့်တွေပေါ်ကြမယ်ကလေးတွေကိုဘယ်လိုပညာသင်ကြမယ်အာကျန်းမာရေးဝန်ဆောင်မှုတွေကိုဘယ်လိုပေးကြမယ်ဆိုပြီးတော့ကျွန်တော်တို့ခုနဥပဒေမချမှတ်ထားတာတောင်မှဒီလူထုကိုတိုင်ပင်နဲ့ဓလိထုံနှန်းစင်တာနဲ့တွားကြတဲ့အဖွဲ့တွေလည်းရှိပါသေးဆရာဥမာဒီရလို့ခံနေမှာပေါ့
ဟုတ်ကဲ့ဟိုနောက်ဆုံးမေးခွန်းလေးပါအထူးသဖြင့်အုပ်ချုပ်မှုပြုပြင်ပြောင်းလဲရေးတွေကိုလုပ်ကြတဲ့အခါမှာပေါ့နော်အရင်တုန်းကတော့အဲ new public management ဆိုပြီးတော့ခေါ်တဲ့အများပြည်သူဆိုင်ရာစီမံခန့်ခွဲမှု tip ဆိုတဲ့အယူအဆနဲ့ပြောင်းလဲလာကြတာရှိတယ်။ပမာအဖြစ်ဆိုရင်ပုဂ္ဂလိကကဏ္ဍမှာစီမံခန့်ခွဲသလိုနော်ဒီအစိုးရလုပ်ငန်းတွေမှာလည်းပုဂ္ဂလိကဆန်ဆန်စီမံခန့်ခွဲရေးကိုသွားမယ်ဆိုတဲ့ဟာတွေရှိတယ်။နောက်ပိုင်းမှာကျတော့အဲ citizen engagement ဆိုတဲ့နိုင်ငံသားတွေပါဝင်တဲ့နော်ပြုပြင်ပြောင်းလဲရေးတွေလုပ်လာကြတာရှိတယ်။အဲ့တော့ကဘာကြီးကဘလို့လမ်းကြောင်းမျိုးပေါ်မှာအုတ်ချုပ်ရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတွားနေတာကိုတွေ့ရတယ်။အ
ာဟုတ်ဆရာပြောတာမှန်တယ်ဆရာခုနကဒီလက်ရှိအရွေးကပေါ့နော်ကျွန်တော်နားလဲတလောက်ကတော့ခုနကဆရာပြောခဲ့သလိုပဲအရင်တုန်းကကြတော့သူကဒီ1990ပိုင်းနေမှာဒီ public sector နဲ့အုတ်ချုပ်ရေးပုံစံမျိုးနဲ့တွားကြရအောင်ဆိုပြီးတော့လုပ်ကြတာရှိတယ်ပေါ့နော်အတိုင်းအတာတစ်ခုတစ်ခုမအောင်မြင်တာရှိတယ်။မအောင်မြင်တဲ့အခါအလားလဲဘာလို့လဲဆိုတော့အခုကျွန်တော်နေတဲ့ကဘာကရှိနေတဲ့ပြဿနာတွေကအဖွဲ့အစည်းတစ်ခုတည်းကဖြေရှင်းလို့မရတဲ့ပြဿနာတွေအများကြီးရှိလာတာပဲပါတာပေါ့နော်ဆရာ အဲ့ပြီးတော့စုတ်ထွေးတဲ့ပြဿနာတွေပါလာတာအဲ့ကြတော့အရွေးအနေနဲ့ကတော့ဖြစ်နိုင်တာပို့ပြီးတော့ပူပေါင်းပါဝင်ပြီးတော့တောင်းရကြတာပေါ့အဖွဲ့အစည်းစီအစိုးရအထက်မှာပဲဖြစ်ဖြစ်အစိုးရအဖွဲ့အစည်းနှစ်ခုပေါင်းပြီးတော့ပြဿနာဖြေရှင်းတဲ့ဟာမျိုးတွေအားမို့ရင်ဒီအစိုးရအဖွဲ့အစည်းတွေနဲ့ကျွန်တော်ပုဂ္ဂလိကဒီစီးပွားရေးအဖွဲ့အစည်းတွေပဲဖြစ်ဖြစ်ကျွန်တော်တို့ပြည်သူလူထုတွေထင်ရခုနပြောခဲ့တဲ့ Civil Society Organization တွေနဲ့ဖြစ်ဖြစ်ဖြစ်ဖြစ်ဒီပူပေါင်းပြီးတော့ဟိုပြဿနာတစ်ခုကိုဖြေရှင်းကြတာပဲဖြစ်ဖြစ်ပေါ့နော်အရွေးကတော့အဲ့ဒီဘက်ကိုသွားနေတာထင်တယ်ဒါခုနပြောတဲ့ကောဒီပူပေါင်းပြီးတော့အုတ်ထုတ်တဲ့အရေးဘက်ကိုသွားနေတယ်လို့မြင်ပါတယ်ဟုတ်ပြီပြီပေါ့နော်ဒီသူနဲ့ပါအပေါင်းပူပေါင်းပြီးတော့ပြဿနာဖြေရှင်းကြတဲ့အရေးကိုသွားနေတယ်လို့မြင်ပါတယ
်ဘုပြောမှုနောက်ကျတဲ့နိုင်ငံတွေမှာရောအဲ့ဒီအရွေးအတိုင်းစပြီးလိုက်နေကြတာတွေကိုတွေ့ရလားခင်ဗျ
ကျတွေ့ရလေဆရာဥမာခုနကျွန်တော်ပြောခဲ့လို့ပဲကျွန်တော်ပထမအတော်ပိုင်းကအိန္ဒိယကိုဥပမာပြီးတော့ဥမာအိန္ဒိယကျွန်တော်တို့ဒီဟိမာလယ်ပရတ်စ်ဆိုတာဆရာပရတ်စ်ကကျတော့သူကကျွန်တော်ဟိမာလယ်ရီဂျင်ပေါ့နော်ဆရာမှာရှိတဲ့ဒီသူတို့ state တစ်ခုမှာဆိုရင်အဲ့လိုပဲဆရာဒီပညာသူတို့အောက်ဆီမှာရှိတဲ့ပညာရေးဝန်ဆောင်မှုပေးတဲ့အစိုးရဌာနတွေဆိုရင်သူကအဓိကသူတို့ဒီအမျိုးသမီးတွေအဓိကပါဝင်တဲ့အဖွဲ့အစည်းတွေဖွဲ့ထားတဲ့အောက်ဆီအဖွဲ့အစည်းတွေကိုသူတို့ကတိုင်းမင်နာတွေကိုကလေးတွေဘယ်လိုပညာသင်ကြမလဲပေါ့နော်တောင်းမျိုးပင်ညာမှာစောက်တင်လဲပေါ့တောင်းချိန်မျိုးဘယ်လိုနေရာကြီးမှာကြာဆန်းတင်လဲပေါ့နော်အဲ့ဒီလိုတိုင်မြင်ပြီးတော့ဆွေးနွေးပြီးတော့မှတဆင့်ဒီခုနတောင်းနေတိဆောက်တာတွေတင်းညွှန်းနှန်းနေကြာဆန်းတာတွေကြာဆန်းမှတွေခန့်အပ်တာတွေကိုလောက်ကြတာဖြစ်ဖြစ်ဟုတ်ကဲ့ပ
ါဟုတ်ကဲ့ကျေးဇူးပါရဲ့ကိုအောင်ဟေ
းဟုတ်ကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့အခုပြောဆွေးနွေးသွားတာကတော့ Oxford Tech လို့မှာမူဝါဒရေးရပါတယ်ရပါတကူပွဲအကြောင်းသားကိုအောင်ဟေးဖြစ်ပါတယ်ကျွန်တော်တမောင်သားပါ